တိရောရှင်ဆရာတော်ရှင်တိမြတ်ကြီးဗျာယနေ့ညသန္တနာတော်နှစ်2566နှစ်ကောဇာတက္ကရာ1384ခုနှစ်တဇာမုံလပြည့်ကျော်၂ရက်ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥဝေဖြူဒေါ်ယူမွန်ချိုချိုလုပ်ငန်းစုတို့၏18နှစ်ပြည့်မင်္ဂလာနှစ်ပတ်လည်အထိမ့်မတ်ကွယ်လွန်သူမိခင်ကြီးဒေါ်မြင့်မြတ်တန်အားရည်စူ၍ဖခင်ကြီးဦးလှမြသိန်းဥသောဝင်ဒေါ်ကင်ထေးနိုင်တို့အားမှုထားလျက်တာကြီးဥသိမ့်သန်ဖြိုဒေါ်ခင်တူတူဝင်းမိသားစုကွယ်လွန်သူမိခင်ကြီးဒေါ်ခင်သိမ့်ွဲ့အားရည်စု၍အဖဥသောဝင်အမှုထားလျက်တမီမဇင်မာဝင်တာဆက်နိုင်ဝင်ရဲနိုင်ဝင်မိသားစုရေစကြုံမြို့နေစိတ်တဒုက္ခရက်ဖခင်ဥရမိခင်တော်တင်ဥအားအမှုထား၍ဥမြင့်အောင်ဒေါ်တမန်းဝေကြီးဝိုင်းထမ်းလျက်ရောင်းဝယ်ရလုံကန်းတာသမီးမြေတစုစုပေါင်းဆင်ရင်ကျင်းပပြီးတော့အွန်လိုင်းဓမ္မတွင်နဲ့ဆက်လျင်၍ကျေးဇူးတော်ရှင်ဘာမောက်ခတ်ကျုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖရာကြီးတော်ခြေတော်သောဥခိုင်း၍ယုံကြည်စွာရှောက်တာပါလိဗျာ
1384ခုနှစ်တရားမုန်းနာရွေးချယ်2ရက်2022ခုနှစ်ဥပင်မာလ9ရက်ပုရုနှုတ်၌အွန်လိုင်းမှဟောကြားအပ်သောမနတ်သူမြတ်ဗုဒ္ဓ၏တုတ်ပြန့်ချက်များအပိုင်း၅တရားဒေသနာတော်ပါရတန်ယုတ်မှာကိုကုမြောက်ဖြစ်တဲ့ပထမအာယုသုတ်တန်ကနေစပြီးတော့မြတ်စွာဘုရားနဲ့မနတ်တို့ရဲ့တွေ့ဆုံပြီးရဝိရကဘလို့တုံ့ပြန်ပြောကြခဲ့တယ်မနတ်ကဘလို့ပြောတယ်ဆိုတာမသားနိုင်ယူကြရအောင်မြတ်စွာဘုရားဟာရာဇဂျုမြို့ဝိနုဝန်ကျောင်းတော်မှာသရင်သုံးနေတဲ့အချိန်ရှမ်းတန်ဃာတိကူတရားဟောတာဖြစ်တယ်ရန်တော်ရိကိုသတိပေးတဲ့အနေနဲ့မြတ်စွာဘုရားဟောတဲ့တရားကဘာဟောတော့ဆိုလူသက်တမ်းနဲ့ပတ်သက်ပြီးတော့ဟောတာအသက်ရှင်နေတဲ့အချိန်မှာအသက်ဆိုတာဟာအဲ့ဒါမှတူတော်နဲ့ဆိုတဲ့အကြောင်းအဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတာအပ္ပမိတ္တဘိက္ခူမနုဿနာအာယုတဲ့လူတွေရဲ့ဒီအသက်ဆိုတာအလွန်တူတောင်းနေအသက်ဆိုတဲ့နေရာမှာအသက်ဆိုတာဘာခေါ်တာလဲလူတွေရဲ့တတန်းကာလကိုကြည့်မယ်ဆိုရင်လည်းပဲတူတောင်းနေလို့ပြောရမယ်သို့တော့တတန်းလို့ပြောရမှာမဟုတ်ဘဲနဲ့အသက်ရဲ့တူတောင်းမှုကိုမြတ်စွာဘုရားဆုံးလို့တဲ့နေရာရှိတယ်အဲ့လိုဆိုလို့တော့လေဒီဆက်လက်ဖြစ်ပေါ်နေတဲ့တက်တန်းဒီပင်လဲအဲ့ဒီအချိန်မှာဗုဒ္ဓဘာသာတူတော်တယ်ပေါ့အသက်ဆိုတာလူရဲ့ဘဝကိုဖွဲ့စည်းထားတာကရှုပ်နဲ့နံနှမျိုးပဲရှိတယ်ပေါ့ရှုပ်နဲ့နံနှမျိုးရှိသည့်အတွက်ကြောင့်ရှုပ်အသက်ကတစ်ခုနာရဲ့အသက်ကတစ်ခုလူတွေကပြောကြတယ်လေရှူဆိုင်နေတာကိုအသက်ရှူတယ်လို့ပြောနေကြတယ်အဲ့ဒါရှူနေတဲ့လေကအသက်လားလို့ဆိုမဟုတ်ဘူးရှူနေတဲ့လေကအသက်မဟုတ်ဘူးနော်အသက်ရှူတယ်လို့ပြောပေးမှလည်းလေဆိုတဲ့အောက်ဆီဂျင်မရှူရဘူးဆိုလို့ရှိရင်တော့သူ့အသက်ကသေဆုံးသွားနိုင်တယ်ပေါ့အသက်ရှိခြင်းရဲ့အသက်ယက်တိခြင်းရဲ့အကြောင်းဖြစ်တယ်လေဟာအောက်ဆီဂျင်ဟာလူရဲ့အသက်ဆက်လက်ရှင်သန်နေဖို့အတွက်ထောက်ကူဖြစ်တယ်ရှည်သည်ပန်းနေမညှိုးနှွမ်းအောင်ထိမ့်သိမ်းဆောက်ရှောက်တတ်တယ်လို့ပဲအသက်ကလည်းပဲဒီလေးရလည်းပဲ လူရဲ့အသက်ပြတ်တော့မသွားအောင်ထိန်းသိမ်းလျှောက်ရှောက်တယ်လို့အဲ့တော့အသက်ဆိုတာရုပ်ရဲ့အသက်ကရူပစီဝိတ္တရေလို့ခေါ်တယ်စီဝိတ္တဣန္ဒရိယနှစ်ခုပေါင်းပြီးတော့စီဝိတ္တရေစီဝိတ္တရိယဒါကရုပ်အသက်နာမ်အသက်ကိုလည်းပဲစီဝိတ္တရေလို့ခေါ်တယ်စီဝိတ္တဣန္ဒရိယစီဝိတ္တဆိုတာရှင်သန်နေတဲ့ဣန္ဒရိယကမိမိကိစ္စကိုအစိုးရတယ်အဲ့တော့အသက်ကဘာလောက်ထားတော့ဆိုတော့သက်ဆိုတာမိမိနဲ့အတူတကွာဖြစ်တဲ့ရုပ်တရားနာမ်တရားတွေကိုဆက်လက်ရှင်သန်နေအောင်ထိမ့်ပေးထားရှင်သည်ကြပန်းနေရှင်သန်ပွင့်လန်းနေအောင်ရေကထိမ့်ပေးတယ်လို့အသက်ရှင်သန်နေအောင်လည်းပဲရုပ်တရားတွေရှင်သန်နေအောင်လည်းစီဝိတ္တန်တွေကထိမ့်သိမ့်ပေးတယ်ပေါ့ရုပ်ရှင်တန်နေအောင်ထိမ့်သိမ့်ပေးတာကရုပ်စီဝိတ္တစိတ်စရသိလို့ဆိုရယ်နန္တရားတွေရှင်တန်နေအောင်ထိမ့်သိမ့်ပေးတာကနန္စီဝိတ္တလို့ဒီနှစ်ခုလုံးဟာကံကြောင့်ဖြစ်တဲ့ရုပ်နဲ့နာမ်သာဖြစ်တယ်ကံကဖြစ်ပေါ်စေတာဖြစ်တယ်အဲ့တော့ကံကြောင့်ဖြစ်တဲ့သရှိတရဝရေမှာရှင်သန်မှုကိုဒီအသက်ကထိမ့်ပေးနေတယ်ဒါဖြင့်စဉ်းစားစရာကသစ်ပင်နေလည်းပဲရှင်နေလို့ပြောကြတယ်နော်သစ်ပင်နေကိုလည်းရှင်နေတာလို့ပြောအဲ့ဒီသစ်ပင်နေရှင်သန်နေတာအသက်ရှိသလားလူတွေကသစ်ပင်ကိုလည်းရှင်နေလို့ပြောတာကိုတပြင်းအနေပဲငယ်ရနေပြီတဖြည်းဖြည်းကြီးလာတယ်အပင်ပေါက်လေးကနေပြီးတော့အပင်ကြီးဖြစ်လာတယ်အတိုင်းတာတစ်ခုရရှင်သန်နေတာပဲလူတွေကလည်းကလေးပေါက်စာလေးကနေပြီးတော့လူချီးဖြစ်လာကြတာအဲ့လိုဆက်လက်ပြီးတော့ရှင်သန်နေအောင်ဇီဝိတ္တတွေကထဲထိန်းတာဖြစ်တယ်အဲ့ဒီဇီဝိတ္တဆိုတဲ့ရုပ်ဇီဝိတ္တနာဇီဝိတ္တဟာကံ့ကြောင့်ဖြစ်တယ်ဒါဖြင့်သစ်ပင်နေရှင်သန်နေအောင်ကရောအဲ့ဒီရုပ်စီဝိတ္တကနေထိန်းတာလားနာမ်စီဝိတ္တကထိန်းတာလားဆိုသစ်ပင်မှာကံဆိုတာလည်းမရှိဘူးစေရနာဆိုတာလည်းမရှိဘူးနော်စိတ်စေရနာဆိုတာသစ်ပင်မှာမရှိဘူးမရှိသည့်အတွက်ကြောင့်သစ်ပင်မှာနန္တရားမရှိဘူးရုပ်တရားတော့ရှိတယ်အဲ့ဒီရုပ်ဟာကံကြောင့်ဖြစ်တဲ့ရုပ်မဟုတ်သည့်အတွက်ကြောင့်စီဝိတ္တမပါဘူးရှုပ်စီဝိတ္တဟာကံကြောင့်လာဖြစ်တယ်။ကြံတဲ့စိတ်တို့ဥဒ္ဓတို့အာဟာရတို့ကြောင့်မဖြစ်ဘူး။ကံကြောင့်ဖြစ်တယ်။ဒါကြောင့်မို့သက်ရှိတရဝရရဲ့တဏ္ဍမဖြစ်တဲ့ရှုပ်စီဝိတ္တ၊နာမ်စီဝိတ္တသည်သာလင်ကံကြောင့်ဖြစ်တယ်။နာမ်စီဝိတ္တကစိတ်စေရနာကိုထိမ့်သိမ့်ပေးတာဖြစ်တယ်။ရှုပ်စီဝိတ္တကကမ္မဇယုတ်တွေကိုထိမ့်သိမ့်ဆောင်ရှောက်တာဖြစ်တယ်။အနုပါလနာလက္ခဏာဘဝမှာရှင်သန်နေအောင်သရှိတ္တဝရရဲ့ရုပ်ခန္ဓာနာမ်ခန္ဓာရှင်သန်နေအောင်ဒီစီဝိတ္တဆိုတဲ့တက္ကတိထိန်းသိမ်းဆောင်ရှောက်ပေးတာတိပိနေကြတော့ဘသူကထိန်းသိမ်းဆောင်ရှောက်ပေးတာတော့ဆိုအထီးကမြေနဲ့ရေတက္ကအစုတက္ကတိထိန်းသိမ်းဆောင်ရှောက်ပေးတယ်ရတ္တိပိနေမယောအောက်ဆီဂျင်မရှိဘူးလားလို့ဆိုရှိတယ်လို့ပြောကြတယ်နော်ရုပ်ပိုင်းဆိုင်ရာရှိတာသစ်ပင်ကရောလေးရှူသလားလို့ဆိုသူတို့မှလည်းလေးရှူတယ်လို့လောကီကျမ်းထဲမှာတော့အဲ့လိုဆိုတယ်သို့တော့ဘယ်လိုသဘောထားရမလို့ဆိုလို့ရှင်တရှိတ္တဝါတွေမှာကြတော့ဒီကံ့ကြောင့်ဖြစ်တဲ့ရုပ်နဲ့ကံ့ကြောင့်ဖြစ်တဲ့နန္တရားတွေဟာတရှိတ္တဝါတွေမှာရှိတယ်တစ်ပင်ကြတော့ကံ့ကြောင့်ဖြစ်တဲ့ယုတ်လည်းမရှိဘူးစိတ်စေရနာဆိုတာလည်းမရှိဘူးအဲ့ဒါကွဲပြားချမ်းသာမှုပဲကံ့ကြောင့်ဖြစ်တာမပါဘူးသို့တော့ကံ့ကြောင့်မဖြစ်ဘူးဆိုတာတိုက်ရိုက်မဖြစ်တာကိုပြောတာ လူတွေရဲ့ကံနဲ့ဆက်ဆက်ပြီးတော့ဖြစ်တာတော့ဖြစ်တယ်ကမ္မပိစယဥဒုသမုဋ္ဌံလို့ခေါ်တယ်တချို့ကံကောင်းတဲ့ပုဂ္ဂိုလ်တွေဟာသူတို့စိုက်ပျိုးတဲ့သစ်ပင်တွေသီးနှံနေဟာရှင်သန်ထွားကြိုက်ပြီးတော့သီးနှံနေပို့ပြီးတော့ရတယ်အဲ့မျိုးကြတော့ကံကြောင့်ကံကိုအခြေခံတဲ့ဥဒုသမုဋ္ဌံချို့ကြတော့ကံမကောင်းတဲ့ပုဂ္ဂိုလ်စိုက်တဲ့သီးနှံနေကြတော့ပို့ကြတယ်ပျက်စီးတယ်ဆိုတာဖြစ်တယ်အော်ရမယကကံနဲ့ဆက်ဆက်တယ်တော်ရဲမှာပေါက်နေတဲ့သစ်ပင်တွေရောကံနဲ့ဆက်ဆက်လာလို့ဆိုပြောမယ်ဆိုရင်လောကကြီးတစ်ခုလုံးဟာသရဝတိရဲ့ကံနဲ့ပတ်သက်မှုတော့ရှိတယ်ဆက်နွယ်မှုလေးရှိတယ်ဆက်နွယ်တယ်ဆိုတာအကြောင်းပြုတာတော့မဟုတ်ဘူးကံတရားနဲ့ဆက်ဆက်ပြီးတော့ဖြစ်နေကြတယ်သရဝတိဆိုရလေတောက်တောက်ရေးမြေးသစ်ပင်တွေကိုမိပြုပြီးတော့လူတွေရှင်သန်ကြရတာလေဒီပင်ကဖြစ်တဲ့အသီးတွေအရွက်တွေအစာအာဟာရတွေကိုစားသုံးပြီးတော့လူတွေရဲ့ဘဝဟာယက်တိကြတာဖြစ်တော့တနည်းအားဖြင့်တော့လူတွေနဲ့ဆက်ဆက်မှုတော့ရှိတယ်ကံကတိုက်ရိုက်ထုတ်လုပ်တာလားလို့ဆိုကံဟန်တိုက်ရိုက်ထုတ်လုပ်တာမဟုတ်ဘူးသူတို့ကြတော့ကံနဲ့အခြေကံကိုအခြေခံပြီးတော့ဥဒုဆိုတဲ့အကြောင်းတရားကဖြစ်စေတာဥဒုကသာလဲသူရဲ့တည့်ရဲ့အကြောင်းအကြောင်းဆိုတာတည့်ရဲ့အကြောင်းရှိတယ်ထီတဲ့ indirect ပေါ့နော် direct အကြောင်းနဲ့ indirect အကြောင်းနှစ်ခုရှိတယ်ပေါ့တည့်ရဲ့အကျိုးပြုတဲ့အကြောင်းဟာတစ်ခုတွေ့ဝိုက်ပြီးတော့အကျိုးပြုတဲ့အကြောင်းဟာတစ်ခုလို့အဲ့တော့တည့်ရဲ့အကျိုးပြုတာတော့ဥဒုကနေအကျိုးပြုတာတွေ့ဝိုက်ပြီးတော့အကျိုးပြုတာတော့သရဝရိရဲ့ကံကြပါလဲပဲအကျိုးပြုတယ်လို့ဒီလိုတော့ဆုံးနိုင်တယ်ပေါ့အဲ့တော့ကောင်းပြီလူတွေရဲ့သက်ဆိုတာဘာတော့ကံကဖြစ်ကံညောင်ဖြစ်ပေါ်လာတဲ့ရုပ်စီဝိတာနဲ့နာမ်စီဝိတာလို့ဆိုရဲဒီစီဝိတ္တရီနှစ်ခုကိုလူတွေရဲ့အသက်လို့ဆိုတယ်အဲ့ဒါကိုအသက်လို့ဆိုတယ်အဲ့ဒီအသက်နဲ့ပတ်သက်ပြီးတော့သရဝရီဟာသေးပြီဆိုတဲ့အခါကျတော့အဓိကအပါအလဲအဓိကအချက်နှစ်ချက်အလုံးသုံးချက်ရှိတယ်ပေါ့လေနော်အာယုဥတ္တမစဝိညာဏယတကာယံဇဟန္တိမှာအပဝိတောတထသေတိနိရထံဝကလိင်္ကရမြတ်စွာဘုရားဘဝနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဒေသနာတော်လေးတစ်ပုဒ်မြတ်မလူရှင်းရှင်းပြန်အာယုဥတ္တမစဝိညာဏယတကာယံဇန္တိမဒီခန္ဓာကိုယ်ကြီးကိုတဲ့ဒီယုတ်ခန္ဓာကိုနံခန္ဓာကိုယ်ကြီးကိုယုတ်စုနံစုဒီခန္ဓာကြီးကိုတဲ့အာယုဆိုတဲ့ရုပ်စီဝိတ္တအာယုဆိုတဲ့စီဝိတ္တဥတ္တမဆိုတဲ့ကံ့ကြောင့်ဖြစ်တဲ့ကိုယ်အငွေ့အပူငွေ့ဝိညာဏလို့ဆိုတဲ့နတရားအသိစိတ်အဲ့ဒီအာယုဆိုတဲ့အသက်ဥတ္တမဆိုတဲ့ကိုယ်ရဲ့အပူငွေ့ဝိညာဏလို့ဆိုတဲ့အသိစိတ်နတရားအဲ့ဒီသုံးခုကဒီခန္ဓာကိုယ်ကြီးကိုဆုံးခွာသွားပြီဆုံးခွာသွားပြီဆိုတော့သူတို့ချုပ်ငိမ့်သွားပြီပေါ့လေအာယုဆိုတဲ့အသက်လည်းမရှိတော့အသက်မရှိတဲ့ကလူခန္ဓာကိုယ်ကြီးကအေးဆက်သွားအပူငွေမရှိတော့တော့အသက်မရှိတော့ရင်အပူငွေမရှိတော့ဝိညာဉ်ဆိုတဲ့အသိစိတ်လည်းမရှိတော့အဲ့ဒီသုံးခုစလုံးခန္ဓာကိုယ်မှာချုပ်ပြတ်သွားပြီဆိုရင်အပဝေတောတထသေတိနိရထဝကရိင်္ဂရာအသုံးမဝင်တဲ့တောထဲမှာပြစ်ထားတဲ့ထင်းနှုံကြီးလိုပဲတဲ့လူရဲ့ရုပ်ကာယကြီးဟာလေဘာမှအသုံးမဝင်တော့တာဖြစ်တယ်အသုံးမဝင်တော့သည့်အတွက်ကြောင့်မြေကြီးတွေမြုပ်ပြရတယ်လေလူသေးအလောင်းဆိုမြေကြီးတွေမြုပ်ပြရတယ်သုံးမဟုတ်မိသိညုပ်ပြရတယ်အသုံးမဝင်တော့တိုင်းထားလို့လည်းမဖြစ်ဘူးအဲ့ဒါဒီသုံးခုလို့ ไอ้ตองหมู่เนี่ยมันแหละเว้ยวิญญาณะဆိုတဲ့အသိစိတ်ကရမယံခစိတ်ကိုယက်တန်ထားလို့ရတယ်ဥပမာနိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်ကြီးဟာသိတာမဟုတ်ပဲနဲ့သမထဝိပဿနာကျင့်စဉ်တစ်ခုကိုသုံးချပြီးတော့အသိစိတ်ကိုယက်တန်ထားလို့ရတယ်အဲ့ဒီအချိန်မှာဝိညာဏဆိုတာမရှိဘူးဝိညာဏမရှိမှတည်သွားသလားလို့ဆိုမသိဘူးဘာတွေတည်ဘာတွေကြံတော့ဆိုလို့ရှိရင်ဇီဝိတာဆိုတဲ့အသက်ကရှိနေတယ်ဥတ္တမဆိုရဲကိုငွေရရှိနေတယ်အဲ့ဒီနှစ်ခုဟာလူရဲ့ဘဝတည်ဆုံးခြင်းမတည်ဆုံးခြင်းဆိုတာကိုအဲ့ဒီနှစ်ခုနဲ့ပဲဆုံးပြရတယ်ယမယံခအသက်ရှူရသွားတာနဲ့လူရဲ့သေးတယ်လို့ရှူဆပြီးတော့ဆုံးဖြတ်သတ်မှတ်လိုက်ပြီမယ်လို့တော်ရကြပြန်ပြီးတော့ရှူလာတာရှိတတ်တယ်။နော်ပြောသွားတဲ့ဟာမျိုးကိုမရသွားတယ်ဆိုတာမျိုးပေါ့နော်။အတချို့မှားပြီးတော့ဆုံးဖြတ်တတ်တယ်။နှလုံးလည်းမခုံတော့ဘူးသက်ရှူလည်းရသွားပြီ။ဆိုတဲ့အခါမှာဒီလူကသေးပြီလို့ဆိုဆုံးဖြတ်တယ်။တော့အချိန်အတိုင်းအတာတစ်ခုရပြန်ပြီးတော့နိုးထလာတာရှိတယ်။ဘမပြေမှလည်းရှိတယ်ငယ်စဉ်တုန်းကဘုန်းကြီးတို့ရွာမှာအဖွာကြီးတယောက်ဒီလိုပဲသေပြီဆိုပြီးတော့အသူကချာတင်းညံ့ရောက်တဲ့အခါကျတော့သူကရေးတောင်းတာနဲ့အိမ်ပြန်ခေါ်ခဲ့ရတာမသေးဘူးအဲ့မျိုးတွေကြုံရတယ်မန္တလေးမှာတင်မဲ့ကျန်ဒီကန်သုတ်တံမှာတရုတ်မျိုးသမီးလေးတယောက်တိပီဆိုပြီးတော့ခြာသွားတယ်ထဲမှာပါတယ်ပေါ့သို့တော့တင်းကျင်းရောက်တဲ့အခါသူကပြန်ပြီးတော့ရှင်တန်လာတရုတ်ထုံးစံအရာအိမ်ပြန်မခေါ်တော့ပဲနဲ့ဇာနိကံသုတ်တံမှာတိုက်ကလေးဆောက်ပြီးတော့သူ့ပေးထားတယ်လို့ဆိုတာပြောကြတယ်ကိုယ်တိုင်မြင်မှုတာတော့မဟုတ်ဘူးတဆင်ကြတာအဲ့တော့တခါတည်းကျတော့ဒီသေခြင်းမသေခြင်းဟုအမှားအဖြစ်ဆုံးဖြတ်လို့မရအောင်ဆုံးဖြတ်လို့မရတော့မှားယွင့်တတ်တယ်ပေါ့ငယ်တော့သတင်းစာတစ်စောင်မှဖတ်ဖူးတယ်ပင်္ဂလာစတေရှင်နိုင်ငံမှာဖြစ်ခဲ့တဲ့စူဒီလေးတခုပေါ့အမျိုးသားလူငယ်တယောက်ပင်ငါလေးမျိုးသားလူငယ်တယောက်ဟာသူတို့ရဲ့ရုပ်တည်းနှလုံးခုန်ရက်သွားဆရာဝန်ကိုပြင်တဲ့အခါဆရာဝန်ကသူ့ကိုကြည့်ပြီးတော့တည်သွားပြီလို့ပြောတာအဲ့ဒါနဲ့သူတို့ကအစ္စလာမ်ဘာသာဝင်နေဆိုတော့နောက်ရက်ထီအောင်ထားတာမဟုတ်ဘူးတည်သွားတဲ့လောင်းကိုပြင်ဆင်ပြီးတော့ချက်ချင်းအတူပါခြားကြတယ်ကံကောင်းတာတော့ခတ်ထောင်တော်လေးပြေးပွားပွားလေးနဲ့သူ့ကိုမြုပ်ထားတယ်။တင်ကြိုင်မှာမြုပ်ထားလိုက်တာ။ငါးနိုင်လောက်ကြာတဲ့အခါကျတော့သူပြန်တတိယလာ။အသေးဝဲနဲ့ပြန်တတိယ။ပြန်တတိယပြီးတော့လူအားလည်းလူငယ်ဆိုတော့ဖို့ထားတဲ့မြေကြီးတွေကိုတွန်းဖယ်ပြီးတော့ရေကြီးပေါ်နေထွက်လာတယ်ထွက်လာပြီးတော့အိမ်ပြန်လာတယ်ပေါ့အဲတော့အိမ်ကလူတွေကတင်းကြိုက်ပုတ်ပြီးတော့ခြားထားတဲ့ပုံကိုတရားအိမ်ပြန်ရောက်လာတယ်ဆိုလူရဲ့တဘာဝကြောက်တာပေါ့နော်လူလို့မထင်ဘူးတစိလို့ထင်ရှုံအောင်ပြောလို့မရအဲ့ဒါနဲ့သူကသူ့ကိုသေးတယ်လို့ဆုံးဖြတ်ပေးတဲ့ဆရာဝန်ကိုတရားစွဲတယ်လို့ပြောတယ်။အဲဒီဇလန်လေးကတော့သတင်းစာထဲမှာဖတ်ရတယ်ပေါ့နော်။သတင်းစာထဲမှာဖတ်။အဲ့တော့လွဲမှားစွာဆုံးဖြတ်သွားတာ၄ရှိတတ်တယ်ပေါ့။ဒါကြောင့်မို့မြတ်စွာဘုရားရဲ့ထေသနာတော်အရဆိုရင်လူတယောက်ဟာသေးပြီဆိုတာဘာနဲ့ဆုံးဖြတ်တုံးဆိုတော့အာယုဆိုတဲ့ စီဝိတ္တန်တွေလည်းချုပ်သွားပြီ။အဲ့ဒါချုပ်သွားသည့်အတွက်ကြောင့်ဥတ္တမဆိုတဲ့ကိုငွေလည်းမကြံတော့ဘူး။အဲ့ဒီနှစ်ခုကစီဝိတ္တရှိနေတယ်များကိုငွေလေးရရှိနေတယ်။ကိုငွေဆိုတာဘယ်နှမနောက်ဆုံးရှိတာတော့ဆိုနှလုံးသားနာမနှလုံးခုန်တဲ့နာမကိုငွေလေးချန်တတ်တယ်ပေါ့နော်အဲ့တော့ကိုငွေလေးရှိနေတဲ့အခါမှာအသက်ကရှိတယ်သေတယ်လို့ပြောလို့မရသေးဘူးအချင်းသေတဲ့ပုံစံဖြစ်နေတော့လည်းပဲကိုငွေလေးကလည်းကြံနေတယ်စီဝိတ္တန်တွေကလည်းရှိသူတို့နှစ်ခုကတော့အပြန်အလှန်ထိမ့်သိဆော့ရှောက်တာဒါကြောင့်မို့ရှင်သာရိပုတ္တရာကတရားဟောတဲ့အချိန်မှာဆွေးနွေးထားရှိတယ်အာယုံပဋိစ္စဥတ္တမဥတ္တမပဋိစ္စအာယုဒီနှစ်ခုကအပြန်လှန်မိတင်းပြီးတော့ဖြစ်နေကြအာယုကိုအမိပြုပြီးတော့ကိုငွေကိုငွေကိုအမိပြုပြီးတော့လဲအာယုရက်တည်တာဖြစ်တယ်ပေါ့အဲ့တော့အာယုချောက်ကိုငွေရှိနေတယ်ကိုငွေရှိနေလို့လဲအာယုကဆက်လက်ရှင်သန်နေတယ်ဒီနှစ်ခုကအပြန်လာထိမ့်ကြီးထားတယ်လို့သူဆိုတယ်ပေါ့အဲ့တော့ဒီနေရာမှာမြတ်စွာဘုရားကဒီတုတ်တက်မှာရဟန်းတွေကိုဟောတယ်အပ္ပမိတ္တံဘိက္ခုမနုဿာဏအာယုရဟန်းတို့လူတွေရဲ့ဒီအသက်ဆိုတာဟာအလွန်တူတောင်းနေအသက်ဆိုတာတူတောင်းနေဆိုတာလူတွေကသက်တမ်းနဲ့ပြောမယ်ဆိုရင်အသက်တရားတရားဓမ္မဆိုတော့အသက်တရားပို့ရင်လည်းနည်းနည်းပေါ့200ထီအောင်ရောက်တတ်လို့ရှိဘူးလို့ဆိုလို့ဒါကသက်တမ်းကာလနဲ့ life span လို့ခေါ်တယ်သက်တမ်းကာလနဲ့ပြောတာအသက်နေနဲ့ပြောမယ်ဆိုရင်တော့အလွန်တူတယ်ရှုပ်သက်နဲ့နံသက်နံတဲ့ကပိုးပြီးတော့တူတယ်နံရဲ့အသက်ဟာဟိုမှတ်လို့လွယ်အောင်စက္ကန့်နဲ့ပြောမယ်ဆိုလို့ရှိရင်နံရဲ့အသက်ရဲ့သက်တမ်းလေးကသူလေနန္တရားပဲလေစီဝိတဆိုတဲ့နန္တရားကခဏ၃ခုပဲရှိတယ်ဆိုဖြစ်ချင်းတည်တန့်ချင်းချုပ်သွားချင်းဖြစ်တည်ပြက်ပေါ့ဖြစ်တည်ပြက်ဆိုတော့ခဏငယ်လေး၃ခုပဲရှိတယ်အဖြစ်တည်ပြက်သုံးခုကိုခဏတစ်ခုလို့ခေါ်တယ်။အဲ့ဒီမဲ့ခဏတစ်ခုဟာဖြစ်တဲ့အခိုက်ကတစ်ခုရပ်တန့်သွားတဲ့အခိုက်ကတစ်ခုပြတ်သွားတဲ့အခိုက်တန့်တစ်ခုအဲ့ဒီသုံးခုပေါင်းလို့ရှင်ဒါသူ့ရဲ့ခဏတည်တန့်နေတဲ့အချိန်ပိုင်းလို့သူတို့ဆိုလို့ပဲပေါ့နော်။ဘယ်ရာပဲဖြစ်ဖြစ်ဖြစ်တာရဲ့ရပ်တန့်သွားတာရဲ့ပြတ်တာရဲ့နှစ်ခုရှိတယ်။အလုံးသုံးခုရှိပေါ့နော်။စဉ်းစားကြည့်လိုက်ခဲတလုံးကိုကောင်းငင်မှုပြစ်တင်လိုက်တယ်ဆိုတော့အဲ့မှာအခိုက်တံဘယ်နှခုရှိတော့ဆို၃ခုရှိတယ်ခဲတလုံးကိုအပေါ်မြောင်းတိုက်တဲ့အခါမှာတက်သွားတဲ့အခိုက်တံရှိတယ်အတက်ရက်သွားတဲ့အခိုက်တံရှိတယ်ပြန်ကျလာတဲ့အခိုက်တံရှိတယ်ခိုက်တံ၃ခုပဲအဲ့ဒီမှာလေနော်တက်သွားတဲ့အခိုက်တံကိုဖြစ်ဥပါဒဖြစ်ခြင်းရှက်တန့်သွားတဲ့အခိုက်တန့်ကိုထိတိတိတန့်ခြင်းပြန်ကြလာတဲ့အခိုက်တန့်ကိုပြက်ခြင်းလို့ဟောဖြစ်တိပြက်ဆိုဗေနေဟောဆို၃ခုစလုံးရှိတယ်နော်၃ခု၃ခုရှိတယ်အဲ့ဒါကိုခဏငယ်၃ခုလို့ပြောတာသင်္ခါရတရားမှန်သမျှဖြစ်တိပြက်အဲ့တော့နန္တရားတွေကြတော့ပို့ပြီးတူတယ်အလုံးကိုတူတယ်အလုံးလှည့်မြန်သည့်အတွက်ကြောင့်ဖြစ်တိပြက်ဆိုရင်တစ်ခုပြီးသွားသွားနောက်တော့ဆက်ဖြစ်နေလို့သာရှိနေတယ်လို့ထင်ရတာတခုတခုရဲ့တတ္တဟာလွန်တိုးတယ်အဲဟောရုပ်ကြတော့ဒီဖြစ်တာကတော့တိုးတောင်းတဲ့ခဏလေးတခုပြတ်သွားတဲ့အချိန်ပိုင်းကလည်းတိုးတောင်းတယ်ဒါပေမဲ့တည်တဲ့အချိန်ပိုင်းကြီးကနည်းနည်းကြာတယ်ရုပ်ကြတော့သူကြတော့ဘလို့အတိုင်းတာနဲ့ပြောတော့ဆိုရင်စိတ်ပေါင်း18ချက်စိတ်ပေါင်း18ခုဖြစ်ပြက်သွားတယ်။အဲစိတ်တစ်ခုတစ်ခုမှာဖြစ်တည်ပြက်3ခုရှိတယ်။18ခုတစ်ခုစီမှာ3ခုစီရှိသည့်အတွက်ကြောင့်51 ခဏငယ်လေးတွေ50နှစ်တခုရှိတယ်အဲ့တော့နန္ဒကဖြစ်တိပြက်ခဏအတူလေးအတွက်မှာပဲပြီးသွားတယ်ရုပ်ကြတော့ခဏငယ်ပေါင်း51တတန်းရှိတယ်လို့ဆိုလိုတယ်အဲ့တော့ရုပ်သက်နဲ့နန္ဒကကွာတယ်ပေါ့နော်အဲ့တော့ဒီလိုကွာနေတဲ့ရုပ်နဲ့နာဘလို့လုတ်ပြီးတော့ရှင်တွဲပြီးတော့ဖြစ်နိုင်တယ်လေရုပ်သက်ကကြာတယ်နန္ဒကတိုးတယ်ဘလို့လုတ်ပြီးတော့ဒီနှစ်ခုကပူပေါင်းနေကြတယ်လေအတူရှိနေကြတယ်လေဘုရားတို့ရဲ့ရုပ်ခန္ဓာကြီးရဲ့ခုနတူတော်တဲ့နန္တရားရဲ့စိတ်ရုပ်တစ်ခုအတွင်ရုပ်သက်တစ်ခုအတွင်နှံပေါင်းက18ချက်ဖြစ်ပြသွားတယ်နှံက18ချက်အဲ့ဒီမှာရုပ်သက်ကတစ်ခုပဲရှိသေးတယ်ရုပ်တစ်ခုရဲ့တတံပဲရှိတယ်အဲ့လိုအမတန်မှကွာနေတယ်ကွာနေတာဟာဘလို့လုပ်ပြီးရှင်တွေ့ပြီးဖြစ်နေကြတော့ဆိုတာထေကရဆရာတွေကဥပမာပေးထားတာရှိတယ်လူတွားကြီးနဲ့လူပုလေးတဲ့ဟောလူတွားကြီးကခြေတလန်းလှမ်းလိုက်တဲ့အချိန်မှာအလွန်သက်တဲ့လူပုလေးက18လမ်းလှမ်းနိုင်တယ်နော်ဟိုကလူတော်ကြီးကအရရက်ထွားတော့သူ့ခြေလောက်ကြီးလွှဲပြီးတော့တလှမ်းလှမ်းလိုက်တဲ့အချိန်မှာဟိုကောင်ကပုပုလေးက18ချက်18လမ်းလမ်းပြီးသားဖြစ်သွားတယ်အဲ့တော့သူက18လမ်းတည်းရတလမ်းသူတို့နှစ်ယောက်ဟာရှင်ပြိုင်ပြီးသွားရင်တော့ဘယ်သူမှရှိမရဘူးဘယ်သူမှလည်းနောက်ကြအောင်နော်18လမ်းတလမ်း18လမ်းတလမ်းနဲ့သွားတဲ့အခါကျတော့သူတို့ဟာရှင်တွဲသွားနေတယ်အဲ့ဒီဥပမာပေးပြီးတော့ရှုံးတဲ့နံဟာတတန်းကာလချင်းမတူပဲနဲ့ဘလို့လုပ်ပြီးတော့ပူးတွဲပြီးဆိုက်ပန်ဆိုင်နေလို့ရတယ်လေဆိုတာအဲ့ဒါနန္ဒကလှမြန်နေဖြစ်တယ်ရှုပ်သက်တစ်ခုတွင်မှနန္ဒက18ချက်ပြတ်သွားပြီ18ခုဖြစ်သွားပြီရှုပ်ကတစ်ခုပဲရှိသေးတယ်သို့တော်လည်းတစ်ခုနဲ့တစ်ခုဟာညီမျှနေသေးတယ်ပေါ့နော်နေတာနဲ့မျက်နှာနှစ်ခုဟာညီမျှနေသေးတယ်လို့သူတို့ဆိုတယ်ပေါ့ဒါကစပိမဆိုရဲအဲ့တော့တတန်းဆိုတာရုပ်တတန်းလဲတူတာပဲနန္တတန်းလဲတူတာပဲနန္တတန်းကဘလောက်တူရောဆိုမျက်စိတမိတ်ကလေးပြက်တောင်တစ်ခတ်ကလေးအတွင်းမှာပြက်သွားတာပဲလေအမှန်တမ်းတူတာအဲ့ဒီလိုဖြစ်ပြီးပြက်သွားတဲ့အရေးကပြန်ပြန်ပြီးတော့ဖြစ်နေသည့်အတွက်ကြောင့်ဒီလူကမသေးသေးဘူးလို့ထင်တယ်အမှန်တော့အချိန်ပေါင်းများစွာသူကသိဆုံးနေတာဖြစ်တယ်။တနေ့တနေ့မှာရုပ်တွေကများစွာပျက်စီးနေတယ်။နန္ဒရားတွေကလည်းဖြစ်ပြီးတော့ပျက်စီးနေတယ်။အဲ့တော့တနေ့မှာအချိန်ပေါင်းများစွာသိဆုံးနေခြင်းဖြစ်တယ်။သို့သောသိဆုံးနေတာကိုဘာလို့မသိတလဲလို့ဆိုရင်တန္တတိလို့ခေါ်တဲ့ဖြစ်စဉ်ကြီးရှိတယ်။ process ကြီးမြေတဲကရေတွေဟာစင်စမပြစီးနေသည့်အတွက်ကြောင့်မနေ့ကရေတွေရှိနေတယ်လို့ထင်တယ်တကယ်ရတော့ရေတဲ့ဆင်းပြီးရေလေးတစ်ခွက်ခိုက်ယူလိုက်နောက်တစ်ခါပြန်ခိုက်ရင်အဲ့ဒီရေမဟုတ်တော့ဘူးတခြားရေတွေဖြစ်နေပြီတော့ဆင်းစက်မပြတ်ဖြစ်နေလို့သူကရှိနေတယ်လို့ထင်နေကြတယ်တကယ်ရတော့ပြတ်သွားတာအဲ့တော့ပိုးထင်ရှားအောင်စဉ်းစားကြည့်မယ်ဆိုရင်အတန်ကျတော့ဗဒမထင်ရှားတယ်အတန်ကျတော့ရှေ့အတန်ပြောင်းမှနောက်အတန်ပေါ်တော့လေစကားပြောတဲ့အခါသိချာနားထောင်ကြည့်ရှိကအတန်နဲ့ဖြစ်ပြီးပြတ်သွားတယ်။နောက်ကအတန်ပေါ်လာတာ။စဉ်းစားမပြတ်ဖြစ်နေ။တဏှာကြီးပြောနေလို့ရှိရင်တဏှာကြီးအတန်တော့ကြာနေရမှာပဲ။သို့တော့စာပြီးပြောတဲ့အတန်မဟုတ်တော့ဘူး။အတန်ဖြစ်ပြီးတော့ပျောက်သွားပြီ။ရှေ့ပိုင်းကလည်းအကုန်ပျောက်သွားတာ။အဲ့ဒါလိုပဲရုပ်တရားနဲ့တရားတွေဟာပေါ်လာပြီးတော့ချက်ချင်းပျောက်သွားကြတယ်။တို့တော့အဲ့ဒီပျောက်ချင်းဟာအစင်ထာဝရပျောက်သွားတာမဟုတ်သည့်အတွက်ကြောင့်နောက်ကဆက်တိုက်ဆက်ဆက်လာနေသည့်အတွက်ကြောင့်ဒီ process လို့ခေါ်တဲ့တန္တတိ6လူတွေဟာအနိစ္စကိုမမြင်နိုင်တာတဲ့မမြင်ဘူးဆိုတာမမြင်တော့မမြင်တာကိုမြင်ဖို့ရအတွက်ဘာလို့အောင်လဲအဲ့ဒီဖြစ်စဉ်ကြီးကိုအသိဉာဏ်နဲ့ဖယ်ပြလိုက်လို့ရှိရင်တော့အပိုင်းအပိုင်းအပိုင်းအပိုင်းလေးတွေဖြစ်လာတယ်အ အဲ့ကြတော့မှပြတ်တယ်ဆိုပြန်တယ်အနိစ္စဆိုပြန်တယ်ဒါကြောင့်ဝိသုဒ္ဓိမေမှာဆိုထားတာလေဒီဖြစ်စဉ်ကြီးကဖုံးနေသည့်အတွက်ကြောင့်ဖြစ်ပြီးပြတ်သွားတယ်ဆိုတဲ့အနိစ္စသဘောတရားကိုမမြင်ကြတာတဲ့အဲ့ဒီတန်တတိဆိုတာဖြစ်စဉ်ကြီးတခုဖယ်လိုက်ပြီးတော့တကယ်ဖြစ်ပြတ်သွားတဲ့အတိုင်းတာကိုကြည့်မယ်ဆိုလို့ရှိရင်တော့ဖယ်ရပဲဖြစ်ဖြစ်ဖြစ်ပြီးပြတ်သွားတယ်ဆိုတာထင်ရှားတယ်။အဲ့ဒါကိုဆိုတာ။အဲ့တော့ဒီအနိစ္စဆိုတဲ့သဘောတရားကိုထင်ရှားသိအောင်အချိန်နဲ့စဉ်းစားကြည့်ရအောင်။မနေ့ပိုင်းမှာနေထွက်လာတယ်နေထွက်လာပြီညနေကျတော့နေဝင်သွားတယ်ဒါဖြစ်စဉ်ကြီးပဲနေဟာဟုတ်ခနဲ့ထွက်ပြီးတော့ဟုတ်ခနဲ့ဝင်သွားတာမဟုတ်ဘူးတရွေ့ချင်းတရွေ့ချင်းတရွေ့ချင်းသွားတာအဲ့ဒါလိုပဲလူရဲ့ခန္ဓာကိုယ်မှာရှိတဲ့ယုတ်ဒီနံနေရာလည်းပဲတလှမ်းပြီးတလှမ်းတလှမ်းပြီးတလှမ်းပြတ်သွားကြတာပဲเนาะတလှမ်းတစ်ခါပြတ်တလှမ်းတစ်ခါပြတ်အဲ့ဒီအပြတ်တွေကိုကြီးလိုက်မယ်ဆိုလို့ရှိရင်လူရဲ့အသက်ဟာသိတူတော်နေတစ်စက္ကန့်နဲ့မှာပဲပြတ်နေကြတယ်ပေါ့နော်ဖြစ်ပြီးပြတ်နေအဲ့ဒါကိုရည်စူးလိုက်မယ်ဆိုလို့ရှိရင်လေမြတ်စွာဘုရားကအပ္ပမိဒံဘိက္ခူမနုဿဏံအာယုယဟန်တို့လူတွေရဲ့ဒီအသက်ဆိုတာအင်တမတူတော်နေလို့ပြောတာနော်အင်တန်တူတော်နေတတန်နဲ့ပြောမယ်ဆိုလို့ရှိရင်လေနှစ်တရာဆိုတာတထောင်နဲ့ဆိုင်တူတော်တာပဲလေခုကတတန်တူတယ်အဲ့တော့အသက်တူတယ်ဆိုတာကိုသတိထားမိဖို့မြတ်စွာဘုရားဒီတရားကိုဟောတာယန္တုလူတွေရဲ့အသက်ဟာအလုံးမဲ့တူတော်နေတဲ့ကမဏီယောတံပရာယောနောက်ဘဝတစ်ခုသွားမှာဖြစ်တယ်ဒါဘယ်သူပဲဖြစ်ဖြစ်နောက်ဘဝသွားတော့ဒီဘဝမှာယက်တိလို့မရဘူးကြာကြီးယက်တိလို့မရဥပမာဗာနဲ့တူတော့ဆိုတပိနေဘင်းကတီးလာတဲ့အသီးဟာအညာမှာအသီးလေးတွေကတန်းလန်လေးဖြစ်နေနေစင်နဲ့မြအဲ့ဒီအသီးရဲ့အနေအဘာတော့ဆိုအညာကနေလွတ်ပြီးအောက်ကိုကျွေးကြဖို့ပဲမကျွေးတဲ့အသီးဆိုရှိကုန်ရှင်နော်အညာကနေပြီးတော့အသီးလေးကပြုတ်ကြမှာပဲတနေ့ဖုံးတနေ့ပြုတ်ကြမှာသူဆိုလို့အဲ့တော့လူရဲ့အသက်ဟာလည်းပဲတနေ့မဟုတ်တနေ့ပြောက်သွားမှာပဲ။ပြောက်သွားရင်ဒီအခြေအနေမဟုတ်ဘူးအခြေအနေတစ်ခုကိုရောက်သွားတယ်။အဲ့ဒါကိုပြောတာခမဏီယောတံပရာယော။နောက်ဘဝဆိုတာသွားရမှာပဲတဲ့။ဒါကလူသဘဝကိုပြောတာအသက်ဆိုတာလွန်တူတယ်။နောက်ဘဝဆိုတာသွားရမှာဖြစ်တယ်။အဲ့တော့ဘာလို့ရကတ္တပံကုသလံအပြည့်ကင်းပြီးတော့ကောင်းကျိုးချမ်းသာပေးနိုင်တဲ့အလုပ်မျိုးတွေကိုလုပ်တင်နေဒါဘုရားရဲ့ဆုံးမဒါပဲနော်ယတ္တိနိယမမဟုတ်သည့်အတွက်ကြောင့်ပြည့်ကင်းတဲ့ကုသိုလ်အလုပ်တွေကိုလုပ်တင်နေလုပ်ပါထာဝရမြဲနေတာမဟုတ်သည့်အတွက်ကြောင့်ကောင်းတာတွေကိုလုပ်ပါလို့တိုက်တွန်းစရိတပံပြမစရိယမြတ်သောအကျင့်ကိုကျင့်ပါမြတ်သောအကျင့်ဆိုတာပြောတာမဂ်ကင်၈ပါးအကျင့်မဂ်ကင်၈ပါးအရှင်းဆိုဘာကိုပြောတာလဲသီလသမာဓိပညာသီလကိုအခြေခံပြီးတော့သမာဓိကိုထူထောင်သမာဓိထူထောင်ပြီးအသိပညာရအောင်လုပ်ပါလို့ပြောတာအဲ့တော့ပညာဆိုတာလောကမှာတော့လူတွေကဒီအသက်မွေးဝမ်းကြောင်းပညာကိုလည်းပညာလို့ခေါ်ကြတာဟုတ်ကျောင်းတွေမှာသင်တာကိုလည်းပညာသင်တယ်လို့ပြောတယ်ကောလိတုတိတ်သူတို့သင်တာလဲပညာသင်တယ်လို့ပြောတယ်။တကယ်ကတော့အဲ့ဓာတိဟာပညာလားလို့ဆိုမဟုတ်ဘူး။တကယ်သင်နေတာ subject matter တွေပဲသင်တာလေ။အကြောင်းအရာတစ်ခုကိုသင်တာပဲဖြစ်တယ်။အဲ့ဒီအကြောင်းအရာကိုလက်တွေ့အသုံးချပြီးသိတဲ့အခါမှာပညာဆိုလာတာ။အဲ့ဒီသင်ယူတဲ့ဟာကိုတုဒ္ဒလို့ပဲခေါ်တယ်ပညာလို့မခေါ်ဘူးပါဠိမှာ။ပညာကြတော့လက်တွေ့ကြဘူးတာကိုအခြေခံပြီးတော့လက်တွေ့လှုပ်လှုပ်တဲ့အခါမှာအသိပညာဆိုပေါ်လာတာအဲ့ဒါကျမဝစ္စတန်လို့ခေါ်ရရမှအဲ့တိုင်းပဲဒါကြောင့်မို့ဒ ပြမစရိယမြတ်တော်အကျင့်ဆိုတာတိလာကိုအခြေခံလိုက်တိလာကိုအခြေခံပြီးတော့စိတ်တည်ငြိမ်မှုကိုကြိုးစားစိတ်တည်ငြိမ်လာပြီဆိုရင်တဘာဝအမှန်တရားတွေကိုတိလာလိုက်မယ်အဲ့တော့ဘယ်လိုဒါကြောင့်မလို့မြတ်တော်အကျင့်ကိုကျင့်မှာဆိုတာအဲ့ဒါလုတ်ခိုင်းတာပဲအဲ့ဒါဒီတိလာကိုအခြေခံထားမှတမာရီလုတ်မှာ လွယ်လွယ်ကူအောင်းနိုင်တာတိလာမရှိတဲ့ပုဂ္ဂိုလ်ကစိတ်ကိုထိန်းလိုက်တာနဲ့တပြိုင်နက်သူမဟုတ်တာလှုပ်ထတာတွေကအရှိုးရှိုးဝင်လာတယ်ကိုမဟုတ်တာလှုပ်တာကိုပဲသိတာကိုသူများအသိချင်မှသိမှာပေါ့နော်အဲ့တော့မဟုတ်တာလှုပ်ထတာတွေသိလာသည်အတွက်ကြောင့်စိတ်ကိုရအာယုန်ကူတွေပေါ်မှာရတက်ဖို့သူဘယ်လိုပဲကြိုးစားကြိုးစားမရအောင်အာယုန်ဒီပုံရိပ်တွေကထိုးဝင်လာတာဥပမာမယ် အင်္ဂုလိမာလာဆိုလူဘွားတော်ကသူဟာပင်ကိုကမိုက်မဲတဲ့ဆရာမရှိတော့လည်းပဲဆရာရဲ့စိတ်ကိုင်းကြောင့်သူဟာလူမိုက်ဘွားရောက်သွားတယ်လူတွေတပ်ပြီးလက်ညှိုးဖြတ်တဲ့လူသတ္တဝါကြီးဖြစ်ရောက်သွားမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာမြတ်စွာဘုရားတရားကိုနာရပြီ သူကအဲ့ဒီအလုတ်ကိုလူတွေတတ်တဲ့အလုတ်ကိုရဆိုင်ပလိုက်တယ်။မြတ်စွာဘုရားပေးတဲ့ကမ္မဋ္ဌာန်းကိုသူထိုင်တယ်။တရားထိုင်လိုက်တာနဲ့ပါးတွေတွေ့တော့တော်တွေမှာသူလူတွေကိုလိုက်တတ်နေတာတို့တော်တွေကသူနေခဲ့တဲ့ဘဝအခြေအနေတွေကပဲလွှမ်းမိုးနေတာ။အဲ့ဒီပုံရိပ်တွေကိုသူဖယ်လို့မရဘူး။နော် သူလိုက်တယ်လို့အော်ဟစ်ပြေးသွားကြတာအမေမသတ်ပါနဲ့အဖေမသတ်ပါနဲ့သူမသတ်ပါနဲ့အော်ကြဟစ်ကြသွေးရဲတန်ရဲအဲ့ဒီပုံရိပ်တွေပဲသူကောင်းနေရအောင်တရားထိုင်လိုက်ပြီးဆိုရင်အရှိုးရှိုးရောက်လာတယ်အော်တမာရီဘယ်လိုလုပ်ရမရနောက်ကြတော့မြတ်စွာဘုရားကရှမ်းဝတ်တဲ့အချိန်ကစပြီးတော့မင်းဘယ်သူမှမတတ်တော့ဘူးမဟုတ်လားအဲ့တော့ရှေးပိုင်းကလုတ်ခဲ့တာတွေမေ့ထားပြီးတော့ ရန်ဘွားကနေစပြီးဒီဘက်ကိုကြည့်လိုက်လို့အဲ့ဒီကြတော့မှအတော်အသင့်စိတ်ချမ်းသာရရပြီသူတရားထိုင်လို့ရသွားတယ်။နော်အဲ့ဒီလိုနီးပေးလိုက်မှအဲ့ဒီပုံရိပ်တွေကရုတ်တရက်မနှောက်ရှက်တော့တာဖြစ်တယ်။နှုတ်ဆိုရင်မကောင်းတဲ့လှုပ်ထတဲ့လူတယောက်ကမကောင်းတဲ့ပုံရိပ်တွေကစိတ်ကိုထိန်းချိုးလိုက်တာနဲ့တပြိုင်နက်အရှိုးရှိုးရောက်လာတတ်တယ်။ရှိုးရှိုးရောက်လာပြီဒီပုဂ္ဂိုလ်ဟာ တမာရီကိုမရနိုင်ဘူးဒါကြောင့်မို့တီလာဆိုတာတမာရီရဖို့အတွက်ညာကြီးထောက်ကူဖြစ်တယ်ကိုကျင်းတီလာကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ငါမဟုတ်တာလုံးမထဘူးကိုကိုကြည့်လိုက်ရင်အပြစ်ကခင်းစင်နေတယ်ပြစ်ခင်းစင်တော့စိတ်ချမ်းသာတယ်စိတ်ချမ်းသာရည်အတွက်ကြောင့်သူကပီတိဖြစ်တယ်ပီတိဖြစ်လို့ကိုစိတ်ငြိမ်းချမ်းတယ်ငြိမ်းချမ်းလို့ချမ်းသာတယ်ချမ်းသာလို့တမာရီရအလွယ်တကူဖြစ်တယ် ဒါမို့တိလာနဲ့တမာရီဆိုဆက်ဆက်နေတာတိလာရှိအောင်ကြိုးစားရတယ်တိလာရှိရင်တမာရီဆိုတဲ့စိတ်တည်ငြိမ်မှုရလာအဲ့ဒီတမာတိရှိပြီဆိုတော့မှတကယ်အစစ်မှန်တွေကိုမြင်နိုင်တဲ့ပညာတိတဲ့ပညာဆိုလာတယ်အဲ့ဒါတော့ပညာဆိုတာပညုတ္တရာသဗ္ဗေဓမ္မာလို့ဆိုတဲ့ကုသိုလ်တရားတွေထဲမှာတော့ပညာဟာလမ်းဆုံးပန်းတိုင်ပဲဖြစ်တယ်ပေါ့ ဝိပဿနာပညာနဲ့ရှုတရားနဲ့တရားရဲ့သဘာဝကိုသိရှိနားလည်တဲ့အဆင့်ကိုရောက်ပါတယ်အဲ့ဒါအတွက်စရိတ္တပံပြမစရိယံဆိုတာဒီစကားလုံးကြီးအဲ့ဒါကိုပြောတယ်နော်တိလအကျဉ်းတမာရီအကျဉ်းပညာအကျဉ်းကိုကျင့်မှာဒါမြတ်တော်အကျဉ်းပဲတူတောင်းနေတဲ့တက်တန်းလေးမှာတန်ဖိုးရှိတဲ့အလုပ်တွေကိုလုပ်ဖို့ပြီးတော့တတိပေးတာမြတ်စွာဘုရား နတ္တိသာတ္တအမရဏလူလောကမှာမွေးလာတဲ့ပုဂ္ဂိုလ်မသေးဘူးဆိုတာမရှိဘူးတဲ့တေချာပါသေးဘယ်လိုဖြစ်ဖြစ်မသေးတဲ့လူရှိသုံးတော်လေးဗမာပြည်မှာကြည့်နေဓာတ်လုံးရေစင်တောက်တာတို့ဖိုထိုးတာတို့အဲ့ဒီလှုပ်ပြီးတော့ဝိဇ္ဇာစောကြီးနဲ့မသေးဘူးလို့ထင်ပြီးလုံနေကြတယ်မြတ်စွာဘုရားစကားအရာဆိုရင် တခြင်းတရားကိုကာကွယ်နိုင်တဲ့နည်းဆိုလောကမှာမရှိဘူး။ဟိုမှာပြမှာတော့အရှင်အတွက်တို့အသေးအတွက်တို့လုံနေကြ။ဒါယုံကြည်ချက်တစ်ခုသာဖြစ်မယ်နော်။အဲ့တော့အသေးတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူး။တော့မသေးတာတော့မဟုတ်သေးသွားတာသေသွားတာဥပဒေသူတို့ကအရှင်အတွက်တို့အသေးအတွက်တို့လုံနေကြတာ။သေပြန်တော့လည်းထွက်သွားတယ်လို့ပြောတာ။ဘယ်သူပဲသေရင်တော့ထွက်သွားမှာပဲလေ။ပါထွက်တာအသက်ထွက်သွားတာပဲ။အဲ့တော့တခုတော့ဒီဆုံးကြီးဟာဘဝကိုဆုံးသက်တာတစ်ခုပဲဖြစ်တယ်ဗော။အဲ့တော့ဘယ်နည်းနဲ့မှလူဘဝမသေးအောင်ကြိုးစားလို့မရဘူးဆိုတာဒါပြောပြတာနော်။နတ္ထိသာတ္တအမရဏသာတ္တလူဘဝမှာမွေးဖွားလာပြီဆိုလို့ရှိရင်အမရဏမသေးဘူးဆိုတာနတ္ထိဘယ်တော့မှမရှိဘူး။မရှိနိုင်ဘူးတဲ့နော်။မြတ်စွာဘုရားလူစိတ်တက်ကိုပိုင်နိုင်ပြီးတော့ကိရိတာအညစ်အကြေးတွေကိုဖယ်ရှားလို့စိတ်ကိုပိုင်နိုင်တဲ့ပုဂ္ဂိုလ်တောင်မှပဲသက်ရှိစေကြပြိနိဗ္ဗာန်ဆံသွားတာပဲလေပြိနိဗ္ဗာန်ဆံသို့တော်ဖျားပြိနိဗ္ဗာန်ဆံတာကိုပဲဘုရားဝါဒခိုင်ခွဲတွေကလက်မခံကျင်သေးဘူးအဲ့ဒါတော့ဒီဟိနူဝါရတွေတခြားဝါရတွေရောနှောပြီးတော့လူတွေရဲ့အတွေးပေါ့နော်သိရသည်ပင်လင်ဒါဟိုဝက်စတန်ပါရာဒိုက်စ်တို့အချမ်းတဲ့ဘုံဘဝမှာသွားရှိနေသေးတယ်လို့ကြံညာပြန်ပြီးရင်တခါဖះအနေနဲ့ပြန်ပွင့်အောင်မယ်လို့လူယုံကြည်တဲ့ဘုရားဘာသာတွေရှိတယ်လေဘုရားဘာသာကိုယ်ကိုယ်တည်ဥပီတို့ဂျပန်တို့ကိုရီးယားတို့မှာရှိတယ်အာယနာဘုရားဘာသာတွေကအဲ့လိုပဲအပိသေးသွားတာမဟုတ်ဘူးကောရမဖေယသည်ပဲနဲ့ဟိန္ဒူဝါဒအရာကြတော့ကောရမဖေယပြန်ပြန်ပြီးတော့လူဝင်စားဖြစ်နေတယ်သိတာမဟုတ်ဘူးဒီထေရဝါဒဘုရားဘာသာရတာဖေယပြိဋိဘံဆံသွားပြီဆိုပြိဋိဘံဆံသွားတယ်ဆိုငြိမ့်သွားတာကိုပြောတာငြိမ့်သွားတာဆိုဘာကိုပြောတာတော့မီးတော့ကလေးတောင်းနေတယ်မီးလေးညှိမ့်လိုက်တယ်ဘယ်ရောက်သွားတော့ဘယ်ရောက်ဘယ်မှရောက်သွားလို့ရှာလို့မရတာနော်မီးလေးညှိမ့်သွားတယ်လို့ခန္ဓာညှိမ့်သွားတာဝယ်တာပြိနိဗ္ဗာန်ဆန်တယ်လို့ပြောတယ်အဲ့တနည်းအားမသွားနေတာမဟုတ်သို့တော်ဟိန္ဒူဝါဒနဲ့အခြားဘာသာဝါဒတွေမှာကြတော့တကယ်ကိုထာဝရဘုံရောက်သွားပြီးတော့ရှိနေတယ်လို့ယူဆပြန်တယ်အာကောရောမြတ်စွာဘုရားရဲ့ဒီဟိန္ဒူဘုရားကြောင့်နေပါဆိုလို့ရှိရင်ကောရောမြတ်စွာဘုရားကိုနှစ်ဝက်မှကိုခုမြောက်နေရာမှာသူတော်ထားတယ်ဖြမကြီးရဲ့ပထမနေရာမှာဖီတနိုးနတ်ကဒုတိယနေရာမှာတိဝနတ်ကတတိယနေရာမှာနေဆိုအဲ့ဒါလို့ထားပြီးကောရောဘုရားကနံပါတ်6နေရာမှာအဲ့ဒီခိန္ဒူဘုရားကြောင့်နေမှာအဲ့လိုထားကောရမဘုရားရုပ်တုရှိတယ်အဲသူတို့ဘယ်လိုယူဆတာဆိုနဝမအဝတ္တရာဖီတနိုးနတ်ကြီးဟာသေတော်ကြီးပြန်ပြန်ဝင်စားတာပြန်ပြန်ဝင်စားတာအဲ့တော့ကောရမဘုရားလည်းအဲ့လိုပြန်ဝင်စားနေတယ်တိဘက်ပုရဘသားတွေဆိုတာလည်းဒီလိုပဲဝင်စားတာပဲလေအဲ့ဒါကို reincarnation လို့ခေါ်တယ် reincarnationတိဘက်ဗုဒ္ဓဘာသာတွေမှာ reincarnation ဆိုသိပြီးရင်ထပ်ထပ်ဝင်စားနေတာအဲ့တော့ဒီထေရဝါဒဗုဒ္ဓဘာသာမှာအဲ့လိုမရှိဘူးမရှိဘူးအဲ့ဒီစကလုံးကထေရဝါဒဗုဒ္ဓဘာသာအတွက်မဟုတ်ဘူးတိဘက်ဗုဒ္ဓဘာသာအတွက်သုံးတဲ့စကလုံးပဲဖြစ်အဲ့တော့ဗုဒ္ဓဘာသာဖြစ်တာတောင်မှပဲဒီယေရှုဗျာယေခေါ်တဲ့အတိုင်းဘူးရင်အတိုင်းမဟုတ်ဖဲနဲ့အတွေးတွေနဲ့ပြန်ပြီးတော့လက်ခံတဲ့ဘုရားဘာသာတွေဖြစ်ကုန်တာ။ညဆောဗျာအနေနဲ့ကတော့တန်တရားနဲ့နိဗ္ဗာန်ဆိုတာ။တန်တရားဆိုတာခန္ဓာရှိတာ။နိဗ္ဗာန်ဆိုတာခန္ဓာမရှိတာ။အဲ့တော့ခန္ဓာလွဲလို့ဘာရှိတော့ဘာမရှိဘူး။ဘာခန္ဓာမရှိဘူးဆိုရင်ဘာမရှိဘူးဖြစ်သွားတာပဲလေ။ခန္ဓာဖြစ်နေတာကတန်တရားခန္ဓာလုံးဝချုပ်သွားတာကနိဗ္ဗာန် อันนี้ว่ามาภาษีขันธ์ไม่ใช่ขันธ์ไม่ใช่ที่ด้วยจ้ะลูกเรียกขันธ์กูจีบิรอดาลูเวดาณัพเพดาตริษัมเนี่ยตัมมะลูยาล่ะดิขันธ์มาไม่ใช่บาเนี่ยตัวตัมมะมาตัมมะลูได้มั้ยตัมมะปิรอเปล่าเสียไม่ใช่หรอกถ้าเอาอปัญญะติโกโลขอเลยอมีไปเสียไม่ใช่หรอกขันธ์กูจีบิมาดาอมีไปโลยาล่ะกู ลูกปงสันตุเห็นลูลูขอไล่ตาบ่ลูได้ปูฉันตาดันนั้นลูขอไล่ตาปงสันจีบิขึ้นออกมาเลยตริษัญญะตริษัญญะนัวจะนัวคุยจะคุยปงสันนี่မျိုးမျိုးเออขันธ์มาไม่ใช่ด้วยสิบาลูขอมาบ่มาขอดูไม่เอาถ้าอย่างอปัญญะติโกพอปะลูไม่เอาดอกถ้าเทระวรพุทธบัตตมาจ้ะรอ ขันธ์ရှိတာကတန်တရားခန္ဓာမရှိတော့တာကနိဗ္ဗာန်ဒါရှင်းရှင်းလေးပဲသူကသူမရှိတာလားလို့ဆိုမဟုတ်ဗျမစရိယဆိုအကျင့်စဉ်ကိုကျင့်ပြီးတော့ခန္ဓာရှိခြင်းအကြောင်းဖြစ်တဲ့ကံနဲ့ကိလေသာကောင်းအောင်လုပ်တာပဲကံနဲ့ကိလေသာကုန်သွားလို့ရှိရင်ဒီခန္ဓာဆိုမလာတော့ဘူးသူတို့ဆုလို့တယ်เนาะဒါကြောင့်မို့ ญาติสวัสดีค่ะขณะชินิโลชิยินณัตถิสาตัตตะอามรณะมวยละได้ปุคคุไม่ได้อุสัมสิอุเตตะตันเนี่ยပြောมั้ยဆိုလို့ရှင်ญาณတို့လူโลกမှာအသက်ရှိဆုံးဆိုတဲ့ပုဂ္ဂိုလ်ဟာအနှစ်တရားပဲဖြစ်တယ်တရားတဲ့နည်းနည်းပို့တာလဲရှိတယ်ဘာပြောဆိုဗျာ80ပဲနေရှင်အနန္တရုပ်ကျတော့160 ရှင်ဘာကူလာကျတော့160ရှင်နုရုဒ္ဓ160ဟောဒီလိုတက်တန်လေးတွေဖះလက်ထက်မှာအသက်ရှိဆုံးကတော့ရှင်ဘာကူလာပဲလူဘဝနဲ့160ရဟန်းဖြစ်ပြီးတော့160တရား60နေရတယ်အဲ့ဒါအဲ့ဒီလိုမြတ်စွာဘုရားလူတဘာဝကိုအသက်နဲ့ပတ်သက်ပြီးတမေတမောကြီးအသက်ရှိတယ်လို့အသက် ရှိတယ်လို့ထင်ပြီးတော့မေ့ပြီးတော့မကောင်းတာတွေမလုပ်ဖြစ်အောင်ကောင်းတာတွေကြိုးစားဖို့ဆိုပြီးတော့ရဟန်းတွေကိုဟောတဲ့အခါမှာမနတ်ကြီးကပုံမဖော်ဘဲနဲ့အတန်မနတ်ရဲ့အတန်ဝင်လာတယ်ဖះစကားဟောပြောနေတဲ့ခြားထဲမှာမနတ်ကဘာဝင်ပြောတာတော့ဆို ထီကမာယုမနုဿာနာနာဟီလီသူပေါ်ရီတော်လူရည်တတန်းဆိုတာရှေးပါတယ်နော်သူကမတွေ့ပါဘူးရှေးပါတယ်ဖះစကားကိုလည်းပဲဖြတ်တာပေါ့နာနာဟီလီသူပေါ်ရီတော်လူတော်လူကောင်းတယောက်အနေနဲ့အသက်ကိုမရှုပ်ချပါနဲ့စရိယခိရမတော်ဝါနှုတ်ကိုအားရပါရဆုပ်ပြီးတော့ နေတဲ့ကလေးပေါ့စာလေးဟာသူသေးဖို့ဘယ်လိုမှမစင်စားသလိုပဲဟုတ်တယ်လေကလေးပဲသိမနဲ့မိခင်ရဲ့နှိုးရီကိုစိုးပြီးတော့နှစ်ချိုင်နေတဲ့ကလေးလေးဟာဟိုပြောနေသလိုပဲစရိယခိရမတော်ဝါနှိုးစုနှိုးစုနေတဲ့ကလေးလေးလို့ပြောပြောနေစားမှာတေမာရီမတွေးပါနဲ့ပြောပြောနေပါနတ်တိမစ္ဆုတအာဂမော တေကျင်တရားဆိုတာတေကျင်တရားရဲ့ရောက်လာတဲ့ဆိုတာမရှိပါဘူး။ဖះတရားတော့တည့်ဆန့်ကျင်ပြီးတော့ညင်ညက်ထုတ်ပြီးတော့ပြောလိုက်တာ။ဒါရီချက်လုပ်တဲ့ခေါ်တာပေါ့နော်။ဖះဟောတဲ့စကားကိုညင်ပယ်လိုက်တော့အဲ့ဒီမှာမြတ်စွာဘုရားဒီအတန်ရှင်ကဘယ်သူလဲလို့ကြည့်တော့မနှက်ဖြစ်တယ်။မနမန်းတိတော့ချက်ချင်းတုံ့ပြန်ပြောလိုက်တယ်။အပ္ပမာယုမနုဿာနာမဟုတ်ဘူးလူရဲ့သက်စွာတန်တိုးတယ်။ ခီလေးရနံသူပိုရိတော်လူတော်လူကောင်းတယောက်အနေနဲ့အသက်ကိုချီးမွမ်းတတ်ဖို့တဲ့အမတမတူတယ်ရှုပ်ချရမှာဖြစ်တယ်စရိယဒိဋ္ဌတိတော်ဟာခေါင်းကိုမီးလောင်နေတဲ့ပုဂ္ဂိုလ်ဟာအေးတကြီးဟိုအေးစစ်စစ်နေလို့မရှိဘူးမရဘူးလေခေါင်းမီးလောင်နေပြီဆိုရင်နှိမ့်တတ်ဖို့ကြိုးစားရမယ်ခေါင်းမီးလောင်နေတဲ့ပုဂ္ဂိုလ်လိုပဲနေရမယ်နော် အေးစစ်စစ်နေလို့မရဘူးခေါင်းမီးလောင်နေတဲ့ပုဂ္ဂိုလ်ဒီခေါင်းမီးငိမ့်အောင်ကြိုးစားရတယ်လို့ပဲကြိုးစားရမယ်နတ္ထိမစ္ဆုတနာဂမောတေကျင်တရားမရောက်လာဘူးဆိုတာမရှိဘူးတေချာပေါ်ရောက်လာမှာဖြစ်တယ်လို့ မြတ်စွာဘုရားကအဲ့လိုတုံ့ပြန်ပြောလိုက်တဲ့အခါမနက်ကြီးကအဲ့ဒီနေရာမှာပျောက်ွယ်သွားတယ်တဲ့ဒါကကုဏ္ဏမတုတ်ဆယ်နံပါတ်တုတ်ကလည်းပဲအဲ့ဒီအတိုင်းပဲမြတ်စွာဘုရားယဟန်နေကိုတရားဟောတယ်တတန်းရဲ့တူရဲဆိုတာဒီကိုဟောနေတဲ့အခါမှာမနက်ကပါပြီပါဝင်ပြောတော့ဆိုနိစ္စယံတိအဟောရတာနိစ္စယံတိအဟောရတာဆိုတာနေ့ရက်ညတွေဟာကုံဆုံးသွားတာမဟုတ်ပါဘူးလာနေတာပဲမြက်မြက်ပြက်လာနေတာကုံသွားတာမရှိဘူးပေါ့ဟောကုံသွားတာမရှိဘူးဆက်လာနေမှာပဲနိစ္စယံတိအဟောရတာနေ့ရက်ညတွေဆိုတာဘယ်တော့မှကုံမသွားဘူးစီဝိတံနုပါရုဇတိလူရဲ့အသက်ဆိုတာလည်းဘယ်တော့မှချုပ်ဆုံးသွားတာမဟုတ်ဘူးအာယုအနုပရိယအနုပရိယယတိမစ္ဆနာလူတွေရဲ့နောက်တတန်းဆိုတာဟာစဉ်စမဲ့ပြဖြစ်နေတာတဲ့အသက်ဆိုတာစဉ်စမဲ့ပြဖြစ်နေတယ်ဥပမာမေနေမီဝရထကုပ္ပရံလက်ပင်ကြီးဟာလက်အိတ်နောက်ကနေလိမ့်ပြီးလိုက်နေသလိုပဲအသက်ကလည်းပဲလှူတွေသွားရနောက်ကလိုက်နေမှာပဲဆိုပြီးတော့ဒီဓမ္မအမြင်ရဲ့ဆန့်ကျင်မဲ့စကားတွေကိုလာလာပြီးတော့ပွင့်ရောက်ပြီးတော့ပြောဆိုတယ်။အဲ့လိုပြောဆိုတဲ့အခါမှာမြတ်စွာဘုရားဘာတုံ့ပြန်လိုက်တုံးဆို။ "Is yandi horata" မင်းပြောတာလုံးဝမဟုတ်ဘူး။နေ့ရက်ညရက်ဆိုအကုန်ဆုံးနေတာ။အဲ့ဒါမှသိတာလေ။အခုတစားမုန်းလိုက်ပြီးတော့နေ့ရက်ဖြစ်သွားပြီလေ။တစားမုန်းလိုက်ပြီးနေ့ပြီးသွားပြီ။လက်ပြတ်တရက်ပြီးသွားပြီ။နေ့လက်ပြတ်နေ့ရောက်နေပြီ။လက်ပြတ်ဆို3ရက်ကုံဆုံးနေတာပဲလေနေရရတိစာဒါမို့အစ္ဆယံတိအဟောရတာနေရညာရိစာကုံလုံးနေတာသာဖြစ်တယ်ဇီဝိတံဥပါရုစီနေရညာရိကုံနေသလိုပဲအသက်ဆိုတာလည်းပဲယော့ယော့သွားတာတဲ့ချုပ်ငိမ့်ပြီးတော့သွားတာပဲတဲ့အာယုခိယတိမစ္ဆာနာလူတွေရဲ့အသက်ဆိုတာတဖြည်းဖြည်းကုံသွားတာဘာနဲ့တူတုံးဆိုကုံတိဝဩရကုံတိဝဩရကကုန်တဲ့ဤဝဩရကဒီမြေချောင်းအင်းဟိုင်းလေးထဲမှာရှိတဲ့ရေဟာခန့်ခန့်သွားတာနောက်ဆုံးကြလို့ရှိရင်ရေလုံးဝချောက်သွားသည့်ထီအောင်ဖြစ်တယ်ပေါ့ရေဟာတဖြည်းဖြည်းခန့်တယ်အဲ့တော့မြေချောင်းအင်းဟိုင်းအသေးလေးထဲမှာရှိတဲ့ရေတွေဟာခန့်ခန့်သွားလို့သလိုလူတွေရဲ့အသက်ဟာလည်းကုန်ခန်းနေတာသာဖြစ်တယ်သူဆိုလို့ရတယ်နော်ဒါမြတ်စွာဘုရားအနေနဲ့ကဒါမနက်ပြောတဲ့စကားကတော့လူတွေကိုပျော်ပျော်နေဖို့ပြောတဲ့သဘောပဲ။ခဏခေတ်မှလည်းလူတွေပြောကြတာလေ။အဲအသက်တူတယ်တော့ခဏခေတ်ကတော့ပြောတယ်။ Life is too short. အသက်စသိတူတယ်။ Too short. တူတယ်လို့ပြောပြီးတော့ဘာလို့တော့ enjoy yourself. မိမမင်းပျော်ပျော်ကြီးနေလို့ပြောတာ။တတန်းတူတယ်ပျော်ပျော်နေရမယ်လို့တို့ပြောတာမြတ်စွာဘုရားကျတော့အဲ့လိုမဟုတ်ဘူးเนาะအေးတတန်းဆိုတာတိုးတယ်မှတ်တမဲ့မနေကြနဲ့ကောင်းတာတွေရအောင်ကြိုးစားကြတမိုးရှိတာလှုပ်ကြလို့သူတို့ဟောတာအဲ့တော့အာယုခိယတိမစ္ဆနံကုန်တိဝဩရကံဆိုမြင်းငယ်ချောင်းငယ်လေးတွေမှာရေးဟာတနေ့ပြီးတနေ့ခန်းခန်းခန်းခန်းယော့ယော့ယော့ယော့သွားတယ်လို့လူရဲ့အသက်ဟာလည်းတနေ့ပြီးတနေ့တနေ့ပြီးတနေ့ယော့သွားတာတဲ့ကုံဆုံးပဲပဲကိုရောက်သွားမယ်လို့ဆိုလို့တယ်ပေါ့เนาะအများရန်ရှိနေမှာမဟုတ်အဲ့ဒါလို့တုံ့ပြန်ပြီးတော့မြတ်စွာဘုရားကပြောလိုက်တယ်ဒါက73မြောက်သုတ်တန်တစ်ခုနောက်72ခုမြောက်သုတ်တန်မှာတော့ပါတာနာသုတ်တန်လို့ခေါ်တယ်အဲ့ဒီသုတ်တန်မှာလည်းပဲဒီသုတ်တန်လေးတွေကအတူလေးတွေပဲမြတ်စွာဘုရားကအဲ့တုန်းကရာဇကျုပ်မြုပ်ခိစကုတ်တောင်းမှနေတာကေတုကုတ်တောင်းတော့ရကြောင်းမှနေတာအဲ့တော့မြတ်စွာဘုရားဆိုတာအမြဲတမ်းလုံလောက်ဝိရိယကောင်းတာဟောလုံလောက်ဝိရိယအမြဲတမ်းရှိတယ်ဒါကြောင့်မို့ညမှောင်မိုက်တဲ့အချိန်ထဲမှာကောင်းဟိုကျောင်းအပြင်ထွက်ပြီးတော့ထိုင်နေမြတ်စွာဘုရားလားညမှောင်ကြီးထဲမှာကျောင်းအပြင်ထွက်ပြီးတော့ထိုင်နေတယ်အဲ့ဒီအချိန်လေးမှာမိုးရသည့်ဖြစ်လို့မိုးပေါက်ကလေးတွေလည်းတပေါက်တပေါက်ကြာလာဘောဘောကလေးတွေနည်းနည်းကြားတယ်အဲ့ဒီမှာမြတ်စွာဘုရားထိုင်နေတော့မြတ်စွာဘုရားထိုင်နေတဲ့နားလေးမှာ ဖះကိုလာပြီးတော့6လမ်းနှောင့်ရတဲ့အနေနဲ့မနက်ကအနီးနားမှာဘာတွေလုပ်တော့ဆိုကြောက်တုံးတွေတဒုံးနဲ့တဒုံးတောင်မွားနေပြီးကြောက်တုံးတွေကိုပြစ်ပြစ်ချတယ်။နော်တောင်မွားတွေကြောက်တွေကိုလှိမ့်ချတယ်ဆိုတာလိမ့်ကြတဲ့အတန်းလေးကြောက်ချင်းရိုက်ခတ်တဲ့အတန်းလေးနဲ့ဆူနေပါဗလိ။ဩနဲ့ဆိုတော့မြတ်စွာဘုရားကိုဟိုတော၆တယ်ဆိုလို့ကြောက်တုံးတွေကိုလှိမ့်ချပြီးတော့အတန်းကြောက်အောင်လုပ်နေတယ်။အဲ့ဒီမှာမြတ်စွာဘုရားကြည့်လိုက်တော့ဒါမနဲ့လုံနေတာမှန်သိတော့သူရွယ်ချက်ကဖះကို6လှမ်းညင်တာအဲ့တော့မြတ်စွာဘုရားသူ့ကိုတုံ့ပြန်ပြီးပြောလိုက်တယ်သစီပိကေဝလံတပ္ပံခိစ္ဆကုတံစနိတတိမင်းကြောက်တုံးနေလှိမ့်ချရုံကတော့ငါဘာမှမဖြစ်ဘူးမင်းတတ်နိုင်လို့ရှိရင်ဟောဒီကိစ္စကုတောင်ကြီးတစ်ခုလုံးကိုတုံဟီးတော့အောင်လို့တောင်ကြီးတစ်ခုလုံးကိုတုံခါတော့အောင်လို့အောင်တော့နေဝတ္တမဝိမုတ်တနာဘုဒ္ဓနာအထိအစီတာခေစကုတောင်ကြီးတစ်ခုလုံးတုံခါတော့အောင်လို့တောင်မှာပဲငါမှကြောက်လန့်နေဆိုမဖြစ်ဘူးတဲ့မင်းလုံးမနေနဲ့ပြမယုံမရှိပဲမြတ်စွာဘုရားကမကြောက်ဘူးဆိုတော့ဘာလို့တော့ဆိုကြောက်တယ်ဆိုတော့ဒေါသကြောင့်ကြောက်တာဘုရားကဒေါသမရှိတော့လောဘလည်းမရှိဘူးဒေါသလည်းမရှိဘူးကိလေသာတွေကမရှိတော့မရှိသည့်အတွက်ကြောင့်ဘုရားမှကြောက်ချင်းမုန်းခြင်းဆိုတာလဲမရှိဘူးတော့မရှိတာအဲ့ဒါကြောင့်မရှိတာเนาะဒေါသမကင်းတဲ့သူကကြောက်တာပဲဒေါသရှိနေရင်ကြောက်တာဒေါသကကြောက်တာဟုတ်စိတ်แท้မှစိတ်ကကြောက်တာမဟုတ်အမှန်ဒေါသကကြောက်တာဒေါသရှိလို့ရှင်ကြောက်တယ်လောဘရှိရင်လဲဒေါသဆိုတာရှိလာတယ်အဲ့တော့လောဘဒေါသဆိုရင်ကိရိတာမှမရှိတဲ့ပုဂ္ဂိုလ်ကိရိတာတွေကလုံးဝလွတ်သွားတဲ့ပုဂ္ဂိုလ်တွေမှာဘယ်တော့မှကြောက်တယ်လို့ကြက်တိမှွေးရင်ထတယ်လို့နော်ကြက်တိသိသွားတယ်လို့ဘယ်တော့မှဖြစ်ဘူးတဲ့စိတ်ထဲမှာဘလောက်ချောက်ချောက်တုံလို့ချောက်ကြခြင်းမရှိဘူးအဲ့တော့ဘုန်းကြီးတို့တွေကြောက်တယ်ဆိုတာခုနဒေါသကြောင့်ကြောက်တာအဲ့လိုမြတ်စွာဘုရားကတုံ့ပြန်လိုက်တဲ့အခါကျမှမနတ်ကြီးဟာငါလုံးနေမှရဟန်းဂေါရမသိသွားပြီဆိုပြီးအဲ့ဒီမှာပဲပျောက်ကွယ်သွားတယ်လို့ဒါက17ခုမြောက်တုတ်ရဲ့မတန်တင်ထားတဲ့ချက်ပေါ့အေးမနတ်သူမြတ်ဗုဒ္ဓရဲ့တုံ့ပြန်ချက်တွေဟာသူ့ရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ခုလိုဘယ်လိုပဲနှောက်ရှင်းနှောက်ရှင်းမြတ်စွာဘုရားရဲ့တုံ့လုံးချောက်ချားမှုကိုဘယ်လိုမှဖြစ်အောင်လုပ်နိုင်တာမဟုတ်ဘူးစိတ်နှလုံးတုံ့လုံးချောက်ချားတဲ့ဆိုတာကိလေသာဆိုတဲ့လောဘဒေါသမောဟတွေရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်သားလှင်တုံ့လုံးချောက်ချားမှုဖြစ်တယ်။ကိလေသာတွေကလွတ်မြောက်ပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ထားကြန့်ခိုင်နေပေါ့။ကြန့်ခိုင်သည့်အတွက်ကြောင့်ဘယ်လိုဆွဲဆောင်လို့မှလည်းမရဘူး။ဘယ်လိုကြောက်အောင်လုပ်လို့မှလည်းချောက်လို့မရဘူးဆိုတာကိုသိရှိနားလည်ပြီးမိမိတို့ရဲ့စိတ်ဓာတ်ကြန့်ခိုင်ရေးအတွက်မြတ်ဗုဒ္ဓနိဗ္ဗေသည့်အတိုင်းကြည်ကြံကြုတ်ကုတ်ပွားများအထောက်နိုင်ကြပါစေကုန်သတည်း။ရှိစေချာရှင်ဖေယဖေယတပိတော်တို့သည်ဓမ္မအတိညာဓမ္မအတိညာရှာရှိမသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရှာရှိစေရန်ရှိတန်းကြလျက်ဓမ္မတပင်ရှင်ရင်ကျင်းပါပြုလို့ကြ၍အဝတ္တဒါနာဓမ္မဒါနာတရားအလှကိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုရှုသည်လေးမျက်စွာမမတ်သာသာအာယုန်ထားလျေနာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တပဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလို့ရသောဤကောင်းမှုဤကုသိုလ်စုစုသည် Nibbhan Channa Yi. John Taupa. Pshibha Zedari. Igaomu Yi. Phobha Gago. Ami Apha. Apho Phwa. Siyadamama Savi. Kavadu Gavada. Lunna Bhyama. Tadwa Miyadu A. Amya Amya. Winga Vago Yi. Kudu Amya. Kozi Yaja Kondi Phibi. Kusai Nipsya. Chana Jati. Pshidja Bhaze Kondari.